မင်္ဂလာပါ Ferrari line တက္ကသိုလ်ကနေကျေးဇူးပါတယ်ဒီသင်ခန်းစာကတော့မြန်မာသမိုင်းနဲ့အလုပ်သမိုင်းရဲ့အတန်းရဲ့၄ခုမြောက်သင်ခန်းစာဖြစ်ပါတယ်ပြီးခဲ့တဲ့နောက်ဆုံးသင်ခန်းစာမှာတော့အင်းရှင်စနစ်ကြောင့်အလုပ်သမားလူရန်စာအတွင်းထဲမှာမညီမျှမှုတွေခြားနားမှုတွေထက်အောင်ဆက်ဆံမှုတွေနဲ့အကွဲအပြဲတွေကိုအမြဲတမ်းလိုလိုဖြစ်ပေါ်စေတယ်ဆိုတာကိုဆွေးနွေးခဲ့ပြီးဖြစ်ပါတယ်ဒီလိုမျိုးမညီမျှမှုတွေကအလုပ်သမားစီးရုံးနှုတ်ရှားမှုတွေအတွက်အခက်အခဲတွေကိုဖြစ်ပေါ်စေပါတယ်အလုပ်သမားလူရန်စားရဲမှာမညီမျှမှုတွေဖြစ်နေပြီဆိုရင်သွေးစည်းညီညွတ်မှုတိစောက်ရေးရာမလွဲကူနိုင်ပါဘူးမညီမျှမှုတွေရှိနေတဲ့အလုပ်သမားလူရန်စားရဲမှာသွေးစည်းညီညွတ်ရေးတိစောက်ရတာအင်မတန်အားစိုက်ထုတ်ရပါတယ်နောက်ဆုံးသင်ခန်းစာမှာတော့လူမျိုးစွဲအင်းရှင်စနစ် Racial Capitalism အကြောင်းကိုမိတ်ဆက်ဆွေးနွေးခဲ့ပြီးပါပြီအဲ့ဒီမှာအင်းရှင်စနစ်ကလူမျိုးရေးလူနည်းစုလူမျိုးရေးတွေအပေါ်အခြေခံတဲ့အကွဲအပြဲတွေနဲ့မညီမျှမှုတွေကိုဖြစ်ပေါ်စေတယ်ဆိုပြီးဆွေးနွေးခဲ့ပါတယ်ဒါကြောင့်မို့အလုပ်သမားတွေယုံကြွတော်လှန်ကြတဲ့အခါအောင်မြင်နိုင်မှုအလုပ်သမားတွေကိုယ်တိုင်ကလူမျိုးရေးအခြေခံလူနည်းစုလူမျိုးရေးအခြေခံခွဲခြားဆက်ဆံမှုတွေနဲ့မညီမျှမှုတွေကိုတိုက်ထုတ်ပစ်ဖို့လူမျိုးစွဲကင်းဖို့လိုအပ်ပါတယ်တကယ်၍တရားရောက်ကလူမျိုးစွဲဒါမှမဟုတ်လူနည်းစုလူမျိုးရေးအခြေခံနဲ့ခွဲခြားဆက်ဆံမှုတွေမညီမျှမှုတွေကိုထောက်ခံနေပြီးစီးယုံနေပြီဆိုရင်အဲ့လိုလူတွေဟာအလုပ်သမားလူရန်စားဘက်ကမဟုတ်ဘဲလှုပ်ရှင်တွေဘက်ကသူတွေဖြစ်ပါတယ်ဒီတင်ကစားမှာတော့လူသမားလူရန်စားတိုင်းမှာဖြစ်ပြနေတဲ့အဂျန်ဒါအကြမ်းလိန်ခံယူချက်အဲ့ဒီတွေပေါ်အခြေခံတဲ့မညီမျှမှုနဲ့ဖိနှိပ်မှုတွေအကြောင်းကိုဆွေးနွေးကြပါတယ်လူသမားလူရန်စားတိုင်းမှာရှိတဲ့ဂျန်ဒါမညီမျှမှုဟာလူသားထုသွေးစည်းညီညွတ်ရေးအတွက်အခက်အခဲများစွာတွေကအခက်အခဲတစ်ခုဖြစ်ပါတယ်ဒီနေရာမှာအီတလီဖီမနစ်စ်တူဖြစ်တဲ့ဆယ်ဗီယာဖက်ဒရီချီကကျွန်တော်ရဲ့နားလည်မှုကိုပုံပေါ်လာစေပါတယ်ဖက်ဒရီချီကမတ်စ်ဝါရာရဲ့လွှမ်းမိုးမှုကိုခံရပါတယ်။သို့တော်လည်းပဲ1980ဝန်းကျင်တွေလောက်တုန်းကဖက်ဒရီချီနဲ့တခြားသောဖီမနစ်စ်တွေဟာလူလူရှုချင်းခံထားရတဲ့အမျိုးသမီးတွေရဲ့အင်းနှင်းလုံအားတွေနဲ့ပတ်သက်ပြီးမတ်စ်ဝါရီတွေကိုဝေဖန်ခဲ့ကြပါတယ်။များသောအားဖြင့်မတ်စ်ဝါရီတွေဟာစက်ရုံတွေကလောက်ခစားအလုပ်တွေနဲ့ပတ်သက်ပြီးတော့ပဲအလေးထားအောင်စိုက်ကြပါတယ်။လုပ်ငန်းခွင်တွေဟာခေါင်းပုံဖြတ်အမျက်ထုတ်မှုတွေအတွက်အဓိကအကြဆုံးသောနေရာတွေဖြစ်တယ်လို့မတ်စ်ဝါရီတွေကပြောဆိုကြပါတယ်။လုံငန်းဝင်ဆိုတာဟာလုံသမားလူရန်စားရဲ့ရုံးကန်ထကြွမှုအတွေ့အရန်အေးကြီးတဲ့နေရာဖြစ်ကြောင်းလဲသူတို့တွေကပြောဆိုကြပါတယ်မတ်စ်ဝါရီဖီမနစ်တွေကလည်းအမျိုးသမီးများရဲ့သူတို့မိသားစုအတွက်ဆောင်ရွက်တဲ့လောက်ခမဲ့အိမ်နှင်းလုံအားတွေဟာအရင်းရှင်စနစ်နဲ့ဆက်ဆက်နေကြအောင်တုံ့ပြန်ပြောဆိုကြပါတယ်ဘာကြောင့်ဆက်ဆက်နေကြလဲဆိုရင်အမျိုးသမီးတွေရဲ့မိသားစုအတွက်အိမ်နှင်းလောက်ခမဲ့လုံအားတွေဟာအိမ်ပြင်ကလုပ်ငန်းဝင်တွေမှာလောက်ခရတဲ့အလုပ်ထွက်လုပ်ကြရတဲ့မိသားစုဝင်တွေအတွက်ထောက်ပံ့ပေးနေတာကြောင့်ဖြစ်ပါတယ်ဒီအလုပ်ထုတ်လုပ်တဲ့မိသားစုဝင်တွေကလည်းလုပ်ငန်းခွင်ထဲမှာအရင်းရှင်တွေရဲ့ဖိနှိပ်အမျက်ထုတ်မှုတွေကိုခံရပါတယ်။ဒီနည်းအတိုင်းပဲဆိုရင်လုပ်ငန်းရှင်တစ်ထွေးတွေကအမျိုးသမီးတွေရဲ့လောက်ခမဲ့အိမ်နှင်းလုံအားတွေကနေအကျိုးမြတ်ရရှိနေတာဖြစ်ပါတယ်။မတ်စ်ဝါရီဖီမနစ်တွေကဒီလိုစည်ရင်းမပေါက်လောက်ခမရတဲ့အိမ်နှင်းလုံအားတွေကိုလူမှုဆက်လက်ပုံကူးခြင်း social reproduction လို့သုံးလုံးပါတယ်။ဒီလိုလုံအားမျိုးကိုဘာလို့လူမှုဆက်လက်ပုံကူးခြင်းလို့ခေါ်တယ်ဆိုရင်ဒါကလူသမားလူရန်းစားကိုထပ်ပြီးဖြစ်ပေါ်လာစေလို့ဖြစ်ပါတယ်။ဥပမာအပြင်ဆိုရင်အလုပ်သမားလူရန်စားတွေကအမျိုးသမီးတွေဟာကလေးတွေကိုပြုစုပြူထောင်ပေးမယ်ဆိုရင်ဒီအမျိုးသမီးတွေဟာနောက်ထပ်အလုပ်သမားမျိုးဆက်တစ်ခုကိုပြုစုပြူထောင်ပေးနေတာဖြစ်ပါတယ်။အင်းရှင်တွေရဲ့ထုတ်လို့ရဟာလုပ်ငန်းခွင်တွေကအလုပ်သမားတွေပေါ်မှာမှီခိုနေရပါတယ်။လုပ်ငန်းခွင်တွေကအလုပ်သမားတွေဟာအိမ်ကလောက်ခမဲ့လုပ်အားနဲ့ထောက်ပံ့နေတဲ့အမျိုးသမီးတွေကိုမှီခိုနေရပြန်ပါတယ်။ဒါကြောင့်မို့လုပ်ငန်းခွင်တွေထဲမှာရှိတဲ့အင်းရှင်ထုတ်လို့ရန်တွေဟာအိမ်မှာရှိနေတဲ့စည်ရင်မပေါက်လောက်ခမရတဲ့အိမ်နှင်းလုံအားတွေပေါ်မှာမှီခိုနေရတာဖြစ်ပါတယ်။တမိုင်းတစ်လျှောက်မှာလည်းအိမ်မှာလုံရတဲ့အိမ်မှုကိစ္စအဝဝကိုအမျိုးသမီးများကသာစောင့်ဝင်းရတာဖြစ်ပါတယ်။သို့တော်လည်းအင်းရှင်လုပ်ငန်းရှင်တွေနဲ့အင်းရှင်အစိုးရဟာအမျိုးသမီးတွေရဲ့အိမ်နှင်းလုံအားတွေအတွက်ရသင့်ရဟိုက်တာတွေကိုမပေးလိုခဲ့ပါဘူး။အဲဒါကြောင့်မို့အမျိုးသမီးတွေရဲ့အိမ်နှင်းလုံအားစည်ရင်မပေါ်တဲ့လောက်ခမဲ့လုံအားတွေဟာလုပ်ငန်းခွင်တွေကအင်းရှင်ထုတ်လုပ်ပြီးရန်နေရအတွက်ပံမိုးထောက်ပံ့နေရတာမျိုးဖြစ်နေပါတယ်။သို့တော်လည်းဖက်ဒရီချီကပုံမှန်အဖြစ်ဒီလိုအဖိနှိပ်အမျက်ထုတ်မှုမျိုးကိုလူတွေကသတိမထားမိကြပါဘူး။ဘာဖြစ်လို့လဲဆိုတော့ဒီလိုအားအတွက်အမျိုးသမီးတွေကိုလောက်ခမပေးကြတာကြောင့်ဖြစ်ပါတယ်လို့ရေးသားခဲ့ပါတယ်။ဖက်ဒရီချီကအမျိုးသမီးတွေဘက်ကစဉ်းစားတဲ့အခါကျပြန်တော့သူတို့ရဲ့လောက်အားတွေဟာအရင်းရှင်စနစ်ဆက်ဆံရေးတွေနဲ့မဆိုင်ဘဲတကူရေးဝန်ဆောင်မှုလိုပုံပေါ်နေပြန်ပါတယ်လို့ရေးသားခဲ့ပါလိမ့်မယ်။အမျိုးသမီးတွေဟာစည်ရင်းမပေါ်တဲ့အိမ်နှင်းအလုပ်အများစုကိုလုပ်ဖို့ဖိအားပေးခံရတဲ့အခါသူတို့ဟာ လက်အောက်ငယ်သားလိုအခြေအနေမျိုးထိနှိမ့်ချခံရပါတယ်ဒီအကြောင်းကြောင့်ကျွန်တော်တို့ကဒါကိုပက်ထရီအာကီဖြစ်မှုဖိုကြီးဆိုးမှုအစီအစဉ်ဖြစ်နေတယ်လို့ပြောလို့ရပါတယ်ဖိုကြီးဆိုးမှုပက်ထရီအာကီဆိုတာလူမှုစနစ်တစ်ခုဖြစ်ပြီးတော့အဲ့ဒီစနစ်ထဲမှာနိုင်ငံရေးဥဆောင်မှုကျင့်ဝတ်ပိုင်ဆိုင်ရာဆုံးဖြတ်ပိုင်ခွင့်လူမှုအခွင့်ထူးခံအခြေအနေနဲ့ဥစ္စာပစ္စည်းပိုင်ဆိုင်ထင်းသိမ်းနိုင်မှုစတဲ့နေရာတွေမှာအမျိုးသားတွေကပဲကြီးစိုးနေပြီးတော့အဓိကကျတဲ့အာဏာတွေကိုအမျိုးသားတွေကထိန်းချုပ်ထားတဲ့အခြေအနေမျိုးကိုဆိုလိုတာဖြစ်ပါတယ်။အင်းရှင်ထုတ်လို့ရေးစနစ်ကလည်းအိမ်မှာလောက်ရတဲ့အမျိုးသမီးတွေရဲ့လောက်ခမဲ့အိမ်တွင်းလုံအားတွေနဲ့အမျိုးသမီးတွေပေါ်ဖိနှိပ်မှုတွေမှာမိခိုနေရတာမျိုးဖြစ်နေတော့ကျွန်တော်အနေနဲ့ဒီလိုဖြစ်နေမှုကိုဖိုကြီးစိုးအင်းရှင်စနစ် Patriarchal Capitalism လို့ခေါ်ဆိုနိုင်ပါတယ်။ဆိုတော့ဖိုကြီးစိုးအင်းရှင်စနစ်တနည်းPatriarchy အင်းရှင်စနစ်ဆိုတာအမျိုးသမီးတွေကိုဖိနှိပ်မှုနဲ့အမျိုးသားတွေရဲ့ကြီးစိုးမှုပေါ်အခြေခံထားတဲ့အင်းရှင်စနစ်အစီအစဉ်တွေကိုရည်ညွှန်းတာဖြစ်ပါတယ်။ဒီတော့ကျွန်တော်တို့အနေနဲ့မင်းကုန်းထုတ်ဖို့လိုအပ်လာတာကဖိုကြီးစိုးအင်းရှင်စနစ်ထက်မှဖြစ်နေတဲ့အမျိုးသမီးတွေရဲ့ဖိနှိပ်ခံရမှုတွေကိုလူတွေကဘာကြောင့်မှလက်ခံနေကြတာလဲ။အမျိုးသမီးတွေရဲ့အိမ်တွင်းစည်းမပေါက်တဲ့လောက်ခမရတဲ့ဖိနှိပ်အမျက်ထုတ်ခံရမှုကိစ္စတွေကိုလူတွေကဘာကြောင့်မှလက်ခံနေကြတာလဲ။ပထမဆုံးစဉ်းစားရမှာကတော့အမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေနဲ့ပတ်သက်ပါတယ်။ Sylvia Federici ကအမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေဟာအမျိုးသားတွေအနေနဲ့အမျိုးသမီးတွေရဲ့လုံအားပေါ်ထိန်းချုပ်နိုင်မှုစ조사တဲ့နည်းလမ်းတွေကတခုဖြစ်တယ်လို့ဆိုပါတယ်။အိမ်တွင်းအကြမ်းဖက်မှုအဖြစ်အပျက်တွေမှာဆိုရင်ယောက်ျားဖြစ်သူနဲ့အဖေဖြစ်သူတို့ဟာအင်းရှင်စနစ်စည်းပေါင်းတွေကိုဆက်လက်တည်မြဲရေးကြိုးပမ်းတဲ့အကြမ်းဖက်စစ်ကြက်သူတွေအဖြစ်ဆောင်ရွက်ကြပါတယ်။ဒီလိုအခြေအနေမျိုးတွေမှာဆိုရင်လူသမားအမျိုးသားများဟာရှေ့နောက်မကြီးကိုယ်တိုင်စန့်ကျင်မှုဖြစ်နေတဲ့အခြေအနေမျိုးကိုရောက်ရှိနေမှာဖြစ်ပါတယ်။တစ်ဖက်မှာယောက်ျားအလုပ်သမားများဟာအဖိနှိပ်ခံနေရပြီးတော့လုပ်ငန်းကုန်တွေထဲမှာအရင်းရှင်လုပ်ငန်းရှင်တွေရဲ့အမျက်ထုတ်မှုကိုခံကြရပါတယ်။အခြားတစ်ဖက်မှာကကယ်၍ဒီယောက်ျားအလုပ်သမားများဟာမိန်းမတွေဖြစ်တဲ့အမျိုးသမီးအလုပ်သမားတွေအပေါ်အကြမ်းဖက်ဖိနှိပ်မှုတွေလုပ်မယ်ဆိုရင်အရင်းရှင်စနစ်စည်းပေါင်းတွေကိုအသက်ဝင်လာအောင်ကျင့်သုံးပြုမှုနေတာဖြစ်ပြီးတော့ဒီအမျိုးသားအလုပ်သမားတွေရဲ့လုပ်ရဟာအရင်းရှင်စနစ်ကိုထောက်ခံပေးနေရတာဖြစ်ပါတယ်။ဖိုကြီးစိုးမှုအရင်းရှင်စနစ်ကိုအမျိုးသမီးတွေနဲ့အတူတွဲစည်းညီညွတ်စွာတိုက်ပွဲဝင်ရမယ်စားအဲ့လိုအမျိုးသားတွေကသူတို့ကိုယ်တိုင်အဖိနှိပ်ခံခေါင်းမုံဖြတ်ခံအမျက်ထုတ်ခံအခြေအနေဖြစ်နေရတော့ဖိုကြီးစိုးအရင်းရှင်စနစ်ကိုထောက်ခံကူညီပေးနေတာမျိုးဖြစ်နေပါတယ်လူတွေကဘာကြောင့်မို့ဖိုကြီးစိုးအရင်းရှင်စနစ်ကိုထောက်ခံနေကြရလဲဆိုတော့မိခွန်းနဲ့ပတ်သက်လို့တခြားဖြစ်နိုင်စရာအဖြေကတော့ဒီလိုတူးတူးတယောက်ချင်းစီမှာဖိုကြီးစိုးအရင်းရှင်စနစ်သဘောတရားအတွေးခေါ်တွေနှလုံးသွင်းခံယူထားလို့ဖြစ်ပါတယ်ဖိုကြီးစိုးအင်းရှင်စနစ်အတွေးခေါ်တွေဟာအမျိုးသမီးတွေအပေါ်နှိမ်ချဆက်ဆံဖိနှိပ်တာတွေနဲ့စည်ရင်းမပေါ်လောက်ခမရတဲ့အင်းတွင်းလုံအားတွေနဲ့ပတ်သက်ပြီးတော့မှန်ကန်ကြောင်းတရားထူထောင်မှုကြိုးစားကြပါတယ်။ဒီနေ့အတိုင်းယောက်ျားအမျိုးသားတွေဟာအင်းရှင်စနစ်အောက်ကလောက်ခစားလုံအားအဖြစ်အဖိနှိပ်ခံအမျက်ထုတ်ခံအခြေအနေမှာတော့မှဖိုကြီးစိုးအင်းရှင်စနစ်စဉ်းစားပုံစဉ်းစားနည်း ideology တွေဟာအဆိုပါအမျိုးသားတွေရဲ့အမျိုးသမီးတွေအပေါ်အပြစ်မှုတွေနဲ့တွေးပုံခေါ်ပုံကျင့်မုံကြံမုံတွေကိုပုံဖော်ပေးနေပါတယ်။အခြေအနေတော်တော်များများမှာလည်းအမျိုးသမီးတွေကလောက်ခစားအလုပ်တွေကိုဝင်ရောက်လုပ်ကင်ကြရပါတယ်။ဥပမာအဖြစ်မြန်မာနိုင်ငံမှာဆိုရင်90ရာခိုင်နှုန်းကျော်သောအထက်ကျုပ်အလုပ်သမားတွေကအမျိုးသမီးတွေဖြစ်ကြပါတယ်။အဆိုပါအမျိုးသမီးတွေဟာလုပ်ငန်းကုန်တွေထဲမှာအလုပ်သမားတွေအနေနဲ့ခေါင်းပုံဖြစ်အမျက်ထုတ်ခံရပါတယ်။အမြင်တမ်းလိုလိုမှာလည်းအဆိုပါအမျိုးသမီးစိတ်ရုံအလုပ်သမားတွေဟာတခြားသောမိမိရဲ့မိသားစုဝင်တွေအတွက်စည်ရင်းမပေါက်တဲ့လောက်ခမဲ့အိမ်မှုကိစ္စတွေကိုလှုပ်ဆောင်ဖို့မျှော်လင့်ယူဆခံနေရပါသေးတယ်American လူမှုဗေဒပညာရှင် Ali Hochschild ကဒုတိယအဆိုင် Second Shift ဆိုတဲ့စကားလုံးကိုတီထွင်ခဲ့ပြီးတော့ဒီစကားလုံးဟာအိမ်ပြင်ကလုခစားအလုပ်တွေကိုလည်းလုဆောင်ရပြီးတော့လုခမရတဲ့အိမ်တွင်းအမှုကိစ္စတွေကိုလည်းလုဆောင်ရတဲ့မြို့သမီးတွေရဲ့လုပ်အားကိုကြီးညွှန်းချင်တာဖြစ်ပါတယ်ဒီလိုအိဗေဖွင့်ဆိုမှုမှာပထမအဆိုင် First Shift ဆိုတာကမြို့သမီးအလုပ်သမားတွေရဲ့လုပ်ငန်းခွင်တွေကလုခစားအလုပ်တွေကိုကြီးညွှန်းတာဖြစ်ပါတယ်ဒုတိယအဆိုင်ဆိုတာကြတော့ပြင်ပလုပ်ငန်းခွင်တွေကလုခစားအလုပ်တွေလုပ်ပြီးရနောက်အိမ်ကိုပြန်အောင်တဲ့အခါအမျိုးသမီးတွေစောင့်ဝင်းရတဲ့လုခမရစည်ရင်းမပေါ်တဲ့အလုပ်တွေကိုရည်ညွှန်းတာဖြစ်ပါတယ်။များသောအားဖြင့်ပြင်ပအခါပေးလုပ်ကင်တွေဟာလုခမဲ့အိမ်မှုကိစ္စအတော်များများလုပ်ကင်စေတဲ့ဖိုကြီးစိုးမှု PR Patriarchal PR ကနေအမျိုးသမီးတွေကိုလူမြောက်စေနိုင်ဖို့မတက်နိုင်ဘူးလို့ Hochschild ကပြောခဲ့ပါသေးတယ်။မြန်မာနိုင်ငံကနာမကျော်စာရေးဆရာမသတင်းစာဆရာမလူလူဒေါ်မဟာဒီလိုအခြေအနေတွေကိုသူ့ရဲ့စည်ရင်းမပေါက်တဲ့လုံအားကဆိုတဲ့အစည်းထဲမှာဝေဖန်ရေးသားခဲ့ပါသေးတယ်။အဆိုပါအစည်းဟာ1989ခုနှစ်မှာထုတ်ဝေတဲ့အတွေးအမြင်မဂ္ဂဇင်းထဲမှာပုံနှိပ်ဖော်ပြထားတာဖြစ်ပါတယ်။အဆိုပါစောင်းမားထဲမှာဒေါ်အမားကညီမအမျိုးသမီးတွေဟာ လုခမရတဲ့အင်းတွင်းအမှုကိစ္စအကုန်လုံးနီးနီးကိုဆောင်ရွက်ဖို့ဖိအားပေးခံထားရတဲ့အကြောင်းကိုဝေဖန်တင်ပြထားပါတယ်မြို့သမီးတွေကအပြင်မှာလုခစားအလုပ်ကိုအချိန်ပြည့်လုပ်ကင်နေရသည့်တန်အောင်အင်ပင်ရောက်ပြီဆိုရင်လဲလုခမရတဲ့အမှုကိစ္စအတော်များများကိုလုပ်ကင်ဖို့တတ်မှတ်ခံရပါသေးတယ်ဆရာမကြီးလူလူတော်မှာလဝဲဝါလီတူဖြစ်ပါတယ်သူဟာအလုပ်သမားတွေရဲ့ဘက်မှရက်တည်သူဖြစ်ပါတယ်ဒါကြောင့်မို့လူလူတော်မှာလူသမားတို့လူမျိုးရေးရုံးကံမှုနဲ့အမျိုးသမီးတို့လူမျိုးရေးရုံးကြွမှုတွေကိုထောက်ခံတဲ့ဩဇာတိကမှကြီးတဲ့မြန်မာအမျိုးသမီးတွေကအရေးကြီးတဲ့ဥပမာတစ်ခုအဖြစ်မှတ်ယူရမှာဖြစ်ပါတယ်။သူတို့ဖြင့်လူတော်မှရေးသားခဲ့တဲ့စည်ရင်မပေါက်တဲ့လုံအားကအစီရဲမှာအင်းအောင်တို့ကမှသာသမီထွန်းကားပါလေ။ဒါကိုဒီကလေးကြီးပြင်းလာရေးအတွက်ဒီအင်းအောင်ရဲ့တာဝန်လုံးလုံးလိုပဲကျမတို့မှသတ်မှတ်ထားပါလေ။ပြီးတော့ကလေးကြီးပြင်းလာရေးအတွက်မွေးကြွေတုပ်တင်တာမှအစလုံအားနဲ့ရွှေဆောင်ပေးစရာအလုံးမိခင်ရဲ့အလုပ်ကြီးလို့ပဲသတ်မှတ်ထားပါလေဒီတွေအဖိုးအခဘာမှလည်းမရဘူးရာစကောင်းတယ်လို့လည်းဘယ်သူမှမသိမှတ်ပါဘူး20ရာစုကုန်မှာတိုးတက်နေတဲ့လူလောကတွေမှာတော့သာသမီထုံကားလာတယ်ဆိုတာမိဘနေမယားနှစ်ယောက်ရဲ့ကိစ္စတက်တက်မဟုတ်ဘူးလူလောကတစ်ခုလုံးအတွက်ဖြစ်ပေါ်တိုးတက်လာတဲ့ကိစ္စဒါကြောင့်ဒီကိစ္စနဲ့ဆက်နွယ်တဲ့ပြဿနာအလုံးကိုလူလောကတစ်ခုလုံးကဝိုင်းဝန်းဖြေရှင်းပေးရမယ်လို့ခံယူလာကြပါပြီဒါကြောင့်ကလေးတယောက်ရဲ့အမေကငွေရကျွေးရထင်းချောင်းတုတ်တင်ရတဲ့အတွက်အမေမှာလုံအားတွေဘလောက်ကုန်သလဲအချိန်တွေဘလောက်ကုန်အောင်လုံဆောင်ခဲ့ရသလဲမြို့သမီးအဖို့အစင်လာကသတ်မှတ်ထားတဲ့1ချက်ပြုတ်ရေး2အိမ်ဆောင်ထိန်းသိမ်းရေး3သာသမီမွေးကြွေးတုတ်တင်ရေး4မိဘရောက်ခမတက်ကြီးရွယ်ကိုလုံကြွေးပြုစုရေးဆိုတဲ့အရေးကြီး4ရေးရှိပါတယ်ဒါတွေဟာအိမ်ဆောင်တစ်ခုတည်တဲ့ခံမြဲဖို့အတွက်နေ့တိုင်းနိုင်ပေါင်းများစွာအဖို့အခမရပဲမြို့သမီးကထမ်းရွက်နေရတဲ့အလုပ်တွေပါအင်းအောင်ဒီတက်မှလူလောကဒီတက်မှလည်းဒီလိုအားတွေကိုအတိမတ်မပြုတ်တဲ့လူအဖွဲ့စီဟာခင်မီတိုးတက်တဲ့လူအဖွဲ့စီမဖြစ်နိုင်ပါဘူးကျွန်တော်တို့အနေနဲ့အိမ်မှုကိစ္စတွေကိုလောက်ခစားအလုပ်တွေအဖြစ်လုပ်ကင်ကြရတဲ့အိမ်အကူအလုပ်သမားအမျိုးသမီးတွေရဲ့အခြေအနေတွေကိုလည်းထည့်သွင်းစဉ်းစားဖို့လိုပါမယ်ယခုကမြန်မာနိုင်ငံမှာကြီးလက်ဒေသတွေကငယ်ရွယ်တဲ့မိမျိုးလေးတွေနဲ့အမျိုးသမီးတွေဟာမြို့ပေါ်နေမိသားစုတွေအတွက်အိမ်အကူအဖြစ်နဲ့အမျိုးကိစ္စတွေစောင့်ရပေးဖို့လာရောက်ကြရပါတယ်ဒီလိုအယကူမမြင့်ပြိုလေးတွေနဲ့အမျိုးသမီးတွေဟာအစမတန်အလုပ်လုပ်ရလောက်ခရတဲ့တလောက်လည်းမရကြတချို့ကိစ္စတွေမှာဆိုရင်အချမ်းဖက်စော်ကားခံရတာတွေတောင်ရှိပါသေးတယ်မြန်မာနိုင်ငံမှာအင်ရှင်တွေရဲ့ရဲရဲစက်စက်အချမ်းဖက်မှုတွေကိုခံရတဲ့အယကူအလုပ်သမားတွေနဲ့ပတ်သက်ပြီးနာမည်ဆိုးနဲ့ကြော်ကြားတဲ့အဖြစ်အပျက်တွေတာရကတွေအများပြားဖြစ်ပွားခဲ့ပါတယ်သို့တော်လည်းပဲအဲ့လိုပြဿနာအများစုကဘယ်သူမှဒီဇိုင်းမမတ်ထုတ်ဖော်တင်ပြတာမျိုးတွေမရှိပဲပြေဆုံးသွားတာများပါတယ်။ဒါအပြင်လည်းများစွာသောမြန်မာအမျိုးသမီးတွေဟာတခြားနိုင်ငံတွေကိုအင်အကူလို့သမားတွေဖြစ်နေတော့လောက်ကဲနေကြရတာတွေရှိပါတယ်။ဥပမာဆိုရင်စင်ကာပူနိုင်ငံဖြစ်ပါတယ်။စင်ကာပူနိုင်ငံကအင်အကူလို့သမားတွေရကြတဲ့လောက်ကဟာမြန်မာနိုင်ငံကအင်အကူလို့သမားတွေထက်မြင့်ပါတယ်။အဲဒါကြောင့်စင်ကာပူနိုင်ငံကိုအင်အကူလို့သမားတွေဖြစ်နေတော့လောက်ကဲကြရတာပါ။သို့တော်လည်းစင်ကာပူကရွှေပြောင်းအင်အကူလို့သမားတွေကလည်းအမြဲတမ်းလိုလိုအစမတန်အလုပ်လုပ်ရတခါတလေအလို့ရှင်တွေရဲ့မတရားမှုတွေကိုလည်းကြုံရရပါတယ်။ဥပမာစင်ကာပူနိုင်ငံဥပဒေတွေအရဆိုရင်အင်အကူလို့သမားတွေဟာတပတ်ကိုပိတ်ရက်တရက်ရရှိကြမှာဖြစ်ပါတယ်။ဒါဆိုလည်းအလို့ရှင်တော်တော်များများကသူတို့စီမှာအလုပ်လုပ်နေတဲ့အင်အကူလို့သမားတွေကိုတစ်လမှာတရက်ပဲပိတ်ပေးကြပါတယ်။အင်အကူလို့သမားတွေအနေနဲ့စူးစီးစူးဖွဲ့ကြဖို့အင်မတန်ခက်ခဲပါတယ်။စေယုံတယုံမှာဆိုရင်အလို့သမားတွေအများကြီးရှိတယ်။သူတို့အနေနဲ့အချင်းချင်းစကားပြောလို့ရတယ်။သူတို့ရင်ဆိုင်နေရတဲ့ပြဿနာတွေအကြောင်းအချင်းချင်းဆွေးနွေးလို့ရတယ်။ဘာလို့ကြမလဲဆိုတာကိုလည်းစူပေါင်းဆုံးဖြတ်ချက်ချလို့ရတယ်။ဒါပေမဲ့အင်းအကူလိုသမားတွေကတော့အဲ့လိုတူတူစည်းတည်းမရှိပဲသူတို့အလို့ရှင်တို့ရဲ့အင်းတွေမှာတတိတသန့်ဖြစ်ပြီးတော့တကွေးတပြားဖြစ်နေပါလေ။လို့ဆိုလည်းပဲတချို့နိုင်ငံတွေမှာဆိုရင်အင်းအကူလိုသမားတွေကသူတို့ခွင့်အရေးတွေရရှိရေးအတွက်လူသမားသမဂ္ဂတွေဖွဲ့စည်းတည်ထောင်ထားကြပါလေ။ဥပမာဟောင်ကောင်မှာဆိုရင်မြန်မာရွှေပြောင်းအမျိုးသမီးလူသမားတွေဟာအာရှအင်းအကူလိုသမားသမဂ္ဂများအဖွဲ့ချုပ် Federation of Asian Domestic Workers UnionFADW ကိုဖွဲ့စည်းတည်ထောင်ထားပါတယ်။ကျွန်တော်တို့ကမြန်မာနိုင်ငံမှာလူသမားတွေရဲ့သွေးစည်းညှို့မှုစုဖွဲ့မှုတွေအကြောင်းကိုစဉ်းစားတဲ့အခါမှာအင်ကူလူသမားတွေမှာလည်းတမကစုဖွဲ့ရေးသွေးစည်းညှို့မှုတိစောက်ပြီးအရေးကြီးကြောင်းသတိထားဖို့လိုအပ်ပါတယ်။မြန်မာနိုင်ငံကလူတော်များဟာ Feminist Youth ကိုနားလည်မှုလွဲနေကြကြောင်းဆရာမဒေါက်တာတတဖီတန်၊စာရေးဆရာမဒေါ်ပြိုးလက်ဟန်နဲ့ဆရာမဒေါ်ရှွန်းလဲတို့2018ခုနှစ်ကရေးသားခဲ့တဲ့စာမန်တစ်ပုဒ်မှာဆွေးနွေးထားပါတယ်။တခြားစကားလုံးနဲ့ဆိုရင်တော့အဋ္ဌိယဝါဒလို့ခေါ်တာပေါ့။ဘာကြောင့်လဲဆိုရင် feminism ကိုမြန်မာလိုဘာသာပြန်ဆိုတဲ့အခါမှာခက်ခဲတာကလည်းဒီတစ်ပိုင်းပါဝင်ပါလေ။နောက်ပြင်မြန်မာနိုင်ငံကတချို့သောအမျိုးသားများဟာ feminist youth အတွေးခေါ်တွေကိုကြောက်ရွံ့ကြတယ်လို့လည်းကြီးသားထားပါလေ။တကယ်တော့အမျိုးသားတွေ ယောက်ျားတွေအနေနဲ့ feminist user တွေကိုကြောက်ရွံ့နေစရာမလိုပါဘူး American စာရေးဆရာ Bell Hooks က feminist ဝါဒကိုလိင်အခြေခံပြိနှိမ်မှုလိင်အခြေခံအမျက်ထုတ်မှုတွေနဲ့လိင်အခြေခံသဘောတရားဆက်စပ်ခြင်းတွေကိုအဆုံးသတ်အောင်တိုက်ထုတ်သွားမယ်လှုပ်ရှားမှုလို့အဓိပ္ပာယ်ဖွင့်ဆိုထားပါတယ်ဒီတင်ကန်းစာမှာလုံသမားလူရန်စာအတွင်းထဲမှာရှိတဲ့မညီမျှမှုတွေကလုံသမားတို့စုဖွဲ့ညီညွတ်ရေးဆောင်ရွက်တဲ့အခါမှာအခက်အခဲတွေကိုပြစ်ပေါ်စေပါတယ်လို့ဆိုခဲ့ပါတယ်။အဲဒါကြောင့်မို့လုံသမားတို့အတွင်းထဲကဂျန်နာမညီမျှမှုတွေကလုံသမားတို့သွေးစည်းရေးကိုချိမ့်ချောက်အဟန့်အတားဖြစ်စေနိုင်ပါတယ်။ဒီအကြောင်းကြောင့်ဖိုလ်ကြီးဆုံးမှုပက်ထရီအာခေကိုတိုက်ဖျက်ရေးရုန်းကန်ထကြွမှုဟာလုံသမားတို့လှုပ်ရှားမှုတွေအတွက်အရေးပါတဲ့အခက်အခဲမှာရှိပါတယ်။ဒါကြောင့် feminist ထကြွလှုပ်ရှားမှုဆိုတာမျိုးသမီးတွေရောလူသားရောအပါဝင်လောတမားလူရန်စာတစ်ခုလုံးအတွက်အရေးပါပြီးကောင်းကျိုးရှိရလှူရှားမှုဖြစ်ပါတယ်။တမိုင်းပညာရှင်တက်ကြွလှူရှားသူအင်ဂျလာဒေးဗစ်ကသူ့ရဲ့စာအုပ် Woman, Race and Class ထဲမှာလည်းစင်တူတဲ့အဆိုပြုချက်တစ်ခုပေးခဲ့ပါတယ်။သူဟာကျွန်းစနစ်ရှိနေတဲ့19ရာစုအမေရိကန်မှာလူမျိုးရေးနဲ့ Gender အရေးအခြေခံကွဲပြားမှုတွေအကြောင်းကိုကြီးသားခဲ့ပါတယ်။အဲ့ဒီအချိန်ကလောတမားများဟာလူမျိုးဖြစ်မှုနဲ့ Gender ဖြစ်မှုအခြေခံကနေခွဲခြားခံထားရတယ်လို့သူကပြောခဲ့ပါတယ်။ဒါကြောင့်သူကလူသမားတို့ရဲ့ယုံကြွတော်လှန်မှုအောင်မြင်မှုအတွက်ဆိုရင်လူသမားတွေအနေနဲ့ဒီလိုခွဲခြားထားမှုတွေနဲ့မညီမျှမှုပြဿနာတွေကိုတိုက်ထုတ်ရမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။သို့တော်လည်းပဲ19ရာစုတုန်းကအမေရိကန်မှာရှိတဲ့လူများစုဟာ feminist ယုံကြွလှုပ်ရှားမှုတွေလူမျိုးကြီးဝါဒစန့်ကျင်လှုပ်ရှားမှုတွေနဲ့လူသမားတို့လှုပ်ရှားမှုတွေရဲ့တစ်ခုနဲ့တစ်ခုကြားတဲ့ကဆက်ဆက်မှုရှိရဲ့လို့အသိပ္ပာယ်မပြုခဲ့ကြပါဘူး။ဒီအကြောင်းကြောင့်လူသမားလှုပ်ရှားမှုတွေကအင်းရအားနေခဲ့ပါတယ်။တောင်ပိုင်းကလူမဲတွေအပေါ်ကြုံပြုမှုမြောက်ပိုင်းလူသမားတွေရင်ဆိုင်နေရတဲ့စီးပွားရေးဆိုင်ရာဖိနှိပ်အမျက်ထုတ်မှုတွေနဲ့မြို့သမီးတွေအပေါ်လူမျိုးရေးဆိုင်ရာဖိနှိပ်မှုတွေဟာစစ်စစ်နဲ့အရာကိုပသက်ဆက်ဆက်နေတယ်လို့အင်ဂျလာဒေးဗစ်ကရေးသားခဲ့ပါတယ်။ဒီသင်ခန်းစာမှာကျွန်တော်အနေနဲ့စည်ရင်းမပေါက်လောက်ခမရတဲ့အင်းတွင်းလှုပ်အားလူမှုဆက်လက်ပုံကူးခြင်း social reproduction ပိုကြီးဆိုးမှု patriarchy ပိုကြီးဆိုးအင်းရှင်စနစ် patriarchal capitalism ပိုကြီးဆိုးအင်းရှင်စနစ် ideology နဲ့ feminist ဝါဒစတဲ့ယူဆတွေအကြောင်းကိုမိတ်ဆက်ပေးခဲ့ပါတယ်။ဖိုကြီးဆိုးအင်းချစ်စနစ်အောက်မှာဆိုရင်ဂျန်နာမညီမျှမှုနဲ့ခွဲခြားဖိနှိပ်ဆက်ဆံမှုတွေဟာလူသမားလူရန်စာကိုသွေးကွဲစေမှဖြစ်ပြီးတော့လူသမားလှုပ်ရှားမှုတွေကိုလည်းထိခိုက်စေမှဖြစ်ပါတယ်။ဒါကြောင့်မို့လူသမားလှုပ်ရှားယုံကြွမှုအောင်မြင်စေဖို့အတွက်အမျိုးသမီးများအမျိုးသားများအပေါင်းနဲ့လူသမားအားလုံးလူသမားတို့တစ်ခုလုံးအနေနဲ့ဂျန်နာခွဲခြားဆက်ဆံမှုနဲ့ဂျန်နာဖိနှိပ်မှုတွေကိုတွန်းလှန်တိုက်ထုတ်သွားဖို့လိုအပ်ပါတယ်။အခုမှတော့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေကိုစဉ်းစားကြည့်ရအောင်။ဒီတိုင်းမှာတော့မိကုန်းတချို့ကိုကိုယ်တိုင်ဖြည့်ဆည်းဖို့ကြိုးစားကြနေကြပါတယ်။မြန်မာနိုင်ငံမှာကြားမလင်ခံယူချက်တွေကလူတွေလုပ်တဲ့အလုပ်ကိုင်းမျိုးစားတွေကိုဘယ်လိုပုံဖော်နေသလဲ။နံပါတ်1ကအမျိုးသမီးအမျိုးသားဂျန်နာမညီမျှမှုကအလုပ်သမားတွေကိုသွေးကွဲစေသလား။ဂျန်နာဖိနှိပ်မှုနဲ့မညီမျှမှုတွေကိုတွန်းလှန်တဲ့လှုပ်ရှားမှုတွေကလူသမားလှုပ်ရှားမှုတွေပေါ်ဘယ်လိုသိရမှုတွေရှိနိုင်သလဲ။နံပါတ်4အနေနဲ့မြန်မာနိုင်ငံကအမျိုးသမီးတွေဟာဘယ်နည်းလမ်းတွေနဲ့အလုပ်သမားလှုပ်ရှားမှုတွေကိုစုစည်းတိစောက်ခဲ့သလဲ။နံပါတ်5ကမြန်မာနိုင်ငံကအမျိုးသမီးတွေဟာပြန်နေလန်းတွေနဲ့ဂျန်နာခွဲခြားဖိနှိပ်မှုတွေညီမျှမှုတွေကိုစင်ခေါ်တွန်းလှန်ခဲ့ကြတာလေ။နံပါတ်6ကမြန်မာနိုင်ငံကပြည်သူတွေအနေနဲ့လူ့သမားယုံကြွလှုပ်ရှားမှုတွေကိုဂျန်နာခွဲခြားဖိနှိပ်မှုတွန်းလှန်ရေးလှုပ်ရှားမှုတွေနဲ့ဘယ်လိုမျိုးချိတ်ဆက်နိုင်မလဲ။ဒီမေးခွန်းတွေကိုမေးပြီးတော့ဒီသင်ခန်းစာကိုဒီမှာအဆုံးသတ်ချင်ပါတယ်။နားထောင်သူအားလုံးကိုကျေးဇူးများပြုပါတယ်။